နိတာမေသုသကလောကေသုဘုံလောကောသုသာရာမေတ္တာဒုက္ခပုဂ္ဂံတေသံသူကံသူဝါသိနာသာလောကေသတ္တဝါအလီလီကုန်မီဘောလလောကဓမ္မအတွင်း၌မေတ္တာမေသုသကောမေတ္တာတိဟုသောမေသုသကလာမုဝေကြည်သည်သဗ္ဗတံမေလေမြညာအခိင္သောကာလတိုင်းမှာသူဘုံလောကာယကံကျင့်တိုင်းစွာဖြင့်ဒီဟောတုမောချာတွင်ဖြစ်ပါသေးသည်မေတ္တာဒုက္ခပုဂ္ဂံဒေသံမေတ္တာတိဟုသောမေသုသကနာပန္တိယနာဖြင့်ဝါသိတာသောကံဟုအတ္တောပဇာလူယောနာပသတ္တဝါတို့သည်သဗ္ဗံနိနိညာညာကပိသောကာလအတိုင်းမှာဒုက္ခံသူကိုစိတ်နှပြရောအိစာဖြင့်ဤသာကျွယ်ဝချမ်းသာတော်မူကြပါစေကုန်တည်းချောင်းနှစ်2007ရက်မှာရှင်းနှစ်2007ရက်အထိ26ချိန်မြောက်ဇေယျင်ကျင့်ပါသောမဟာဝိဇ္ဇယဇေဒီတော်ရဲ့ဗုဒ္ဓဘူဇနိယဓမ္မသဘင်တို့ယခုကမေတ္တာအာသီတမေတ္တာပဒနာနဲ့စတင်ဟောလိုက်ပါမည်ဘဝကပါတိမအခါရနေ့ဆိုတာတဘိုးရဲ့လက်ဖြစ်မဟာဝိဇ္ဇာဇေဒီတော်ကြီးရဲ့ဘုရားပုဇနိယပွဲရသဗျာနဲ့ပတ်သက်ပြီးတော့တရားတော်နဲ့ပတ်သက်ပြီးတော့တန်ဃာတော်နဲ့ပတ်သက်ပြီးတော့အလုံးထူးမြတ်တဲ့တဘိုးရဲ့လက်ဖြစ်ဆိုတာလေးကိုဒီရက်ကမှထိတ်ရိုက်ဘလုံးချက်ပြီးရှိမလဲလို့ခုရှင်းနေတဲ့တောင်တည်းရှင်းနေတဲ့တောင်တည်းဆိုဘာလို့မဖြစ်ဖြစ်လဲလို့ဖြစ်ဘုရားပုဇနိယပွဲဟာဘုရားရဲ့ပတ်သက်တဲ့ထူးရတဲ့နေ့တွေကပတ်သားလို့ဒီရတာမပေါ်ကြအဲ့ဒါအားလုံးတို့ကောင်းလို့ဘုရားဘာသာရင်ချင်းမှုဒိဋ္ဌိဆောက်ဆောင်ကြလို့ဆိုလို့ရှိရင်အဲ့ဒီဘုရားပုဇနိယပွဲဘုရားနဲ့ပတ်သက်တဲ့နေ့ဆွဲရက်ဆွဲသူများတဲ့လက္ခဏာကများလာစပြီးတော့ပေါ်ပြမှာဒါဘုရားဘာသာရှင်ကျင့်မှုကိုသိသိရရောက်မှာ1362ခုတဘောရေလဇန်29ရက်တဘောရေလပြည့်ဩဝါဒကတိမောက်အခါတော်နေ့မှာမဝိဇ္ဇယစီရီတော်ဓမ္မရတိကကုန်းကြီးပါဆင်းခြင်းပါလေ။ဩဝါဒပါတိမောအခါတော်နေ့အထိမ်မှဓမ္မသဘင်ကိုယခုကမေတ္တာအာတိကမေတ္တာပထနာနဲ့စတင်ဖွလပါပြီလို့ဘုန်းကြီးတို့ကလည်းဝဲချိန်ညာပါဘူး။ဩဝါဒပါတိမောအခါတော်နေ့ဆိုတဲ့နေ့မှာဘုန်းကြီးတို့ဟိုရခဲ့ရခဲ့နေများကလည်းဒီဓမ္မပုဇင်္ဂကဒီလိုနေ့ဒီပိဋကကိုဩဝါဒပါတိမောတရားတော်ဆိုတာဘုရင်ဟောဖို့ပါတယ်ပြီးတော့လည်းပဲရုပ်တန်နဲ့ရွှေ့နေပေတယ်မှာလည်းဘုရင်ကဩဝါဒပါတိမောအကြောင်းသိသိချာချာနောက်တန်းဩဝါဒပါတိမောတရားဟောပါတယ်တရားဝင်ခဲ့တော့ပေါ်ပြချာဒီကနေ့နေ့တွေပဲကမြမယောဂကလည်းဆွတ်သွားတာတချို့လည်းဘုမင်းနာပြီဖြစ်ပါအဲ့တော့ဒီကနေ့ဩဝါဒပါတိမောခါရောနေ့ဘုန်းကြီးတို့ဩဝါဒပါတိမောခါရောနေ့အကြောင်းကိုပဲပြောပါမယ်ဘုရားလည်းပဲဘာကိုအလေးထားပြောမလဲဆိုတာဩဝါဒပါတိမောတရားတော်ရဲ့နောက်ကသမိုင်းဩဝါဒပါတိမောတရားတော်ရဲ့အစဉ်စဉ်ခေအားလျော်စွာပေါ့ကြောင်းလေကြောင်းလေသွားဖို့ဝေးပြီသာသနာတော်ထိတ်ထိတ်ဆော့ဆော့မဲ့ပုဂ္ဂိုလ်များရဲ့အတွက်လုံးတက်သာသနာတော်အတွေ့တို့ဩဝါဒပါတိမောသမိုင်းကြည့်ပြီးတော့ထိတ်ထိတ်ဆော့ဆော့ခြင်းဆိုတဲ့ preservation ပေါ့တို့တဲ့အောင်ဆောင်ခြင်းဆိုတဲ့ promotion ပြန်တော့အောင်ဆောင်ရွက်ခြင်းဆိုလေ propagation နောက်ပြီးတော့စားပင်နဲ့စားထိုးခြင်းဆိုလေ restoration ဘုန်းကြီးတို့အတက်ကအလေးအနက်တော့ပြောလာတဲ့ဒီအချက်လေးကိုသာသနာပြုစိတ်ဓာတ်ရှိကြတဲ့သူတော်ကောင်းတို့အတွက်ဘယ်လိုများလုပ်ရအောင်လဲဆိုရင်သရတရားနောက်တစ်ခါကလည်းပဲသံဝေကတရားပေါ့ဖြစ်ပွားစေဖို့ကြားပေးပြီးတော့ဘုန်းကြီးတို့လည်းနဲ့ဩဝါဒပါတိမောက်အခါတော်အကြောင်းသုံးသပ်ပြီးတော့ပြောပါပါတိမောက်ဆိုတဲ့ရှားလုံးကတော့ပါတိမောက်ခအဲ့ဒီကနေဆင့်သက်ပတိမောက္ခဆိုတဲ့ပါဠိစကားတခြားဗမာစကားနဲ့မဖလဲပဲပါတိမောက္ခလို့ခါကိုယ်လေးဖြောက်ပြီးတော့ဒီလောက်ပဲပြောပါလဲဆိုရင်ပါတိကပြိတ္တကြာဆုံးခြင်းကြာရောက်ခြင်းပေါ့မောက္ခကလွတ်မြောက်တာကြာဆုံးခြင်းမှလွတ်မြောက်အောင်အောက်တန်းကျနောက်တန်းကျအဖြစ်မျိုးမှလွတ်မြောက်အောင်အဲ့ဒါများစွာဘုရားပေးတဲ့ဩဝါဒပဲတဲ့ဒါကိုဩဝါဒပါတိမောက်ဒီလိုခေါ်အဲ့ဒီဩဝါဒပါတိမောက်မှာဂါထာပုဒ်သုံးပုဒ်တို့ဖြင့်ဘုရားအဆုစုဩဝါဒပေးတော်မူပေခန္တီပရမံတပောတိတ္ထိခာနိဗ္ဗာနံပရမဝတ္တံတိဗုဒ္ဓနာဟိပပစီတောပရူပကာတိနသမနောဟောတိပရံဝိဟေထယံတောကန္တိပရမတပောတိတေခာသိခံတဲ့အကျင့်သည်အလုံးပေါ်မြတ်၏နိဗ္ဗာန်ံပရမဝတ္တံတိဗုဒ္ဓဘုရားရှင်သူကနိဗ္ဗာန်ကိုအမျက်ဆုံးပြီလို့ဆိုတော်မူကြမိန်တော်မူကြလေနိုင်ဟိပပစီတောပရူပကာတိသူတော်ကောင်းရင်းစင်းသည့်ရှိတဲ့ပုဂ္ဂိုလ်သည်သူတော်ကောင်းမဖြစ်နိုင်နာသမနောဟောတိပရံဝိဟေထယံတောသူတော်ကောင်းနှိစ္စတဲ့ပုဂ္ဂိုလ်သူတော်ကောင်းသက်ဖြတ်တဲ့ပုဂ္ဂိုလ်ဟာတဏ္ဍနာမဖြစ်နိုင်နာသမနောဟောတိပရံဝိဟေထယံတောပရူပဂာတိကဘုရပါတ်ဝိဟိဖြံတော်ကညင်းစေပါအဲ့ဒီသက်ပြညင်းစေလေးရှိတဲ့ပုဂ္ဂိုလ်ကြီးတဲ့ပပဇိတလည်းမဖြစ်နိုင်ဘူးသမဏလည်းမဖြစ်နိုင်ဘူးဗျမဏလည်းမဖြစ်နိုင်ဘူး။ဒါမှန်ပြောတော့ပပဇိတဆိုတဲ့ပုဂ္ဂိုလ်သမဏဆိုတဲ့ပုဂ္ဂိုလ်ဗျမဏဆိုတဲ့ပုဂ္ဂိုလ်ဟာသူတော်ဘာလို့သက်ပြညင်းစေခြင်းမလုပ်နဲ့နာယိပပစီတောပရုပကာတိနသမနောဟောတိပရံဝိဟေထယံတောနောက်လာတဲ့ဩဝါဒကအနုပဝါဒောဩသူတော်ဥရဘံတို့ကိုမဆွတ်ဆွဲပါနဲ့အနုပကာတောသူတော်ဘာတို့ကိုမနှိပ်စက်ပါနဲ့အနုပဝါဒနုပကာတောပါတိမောက္ခေသံဝရောပတိမောက္ခသီလကိုလုံးချုံအောင်ဆောင်ရှောက်ကြယဟန်တို့ရဲ့ပတိမောက္ခသီလယံများပြီတရားဓမ္မတချို့လည်းပြီးတယ်အကုန်လုံးတော့မသိဘူး120ကျော်တော်မိခါဘုရားယဟန်များဘဝမချဆုံးအောင်ဆောင်သင်ရတဲ့သီလဒါကိုပတိမောက္ခတံဝါရသီလလူတို့မှလည်းပဲပတိမောက္ခတံဝါရသီလဆိုတာရှိတယ်လူလည်းပဲဘဝဆုံးရှုံးမသွားအောင်နဲ့ပါရိမောက္ခဆိုတဲ့သီလကိုစောင့်လူပါရိမောက္ခပါလေလို့ဆိုလို့ရှိပရိသတ်ကြီးကိုအလွယ်ဆုံးပြောရရင်အာဇီဝတ္ထမကသီလလူတို့ဣဒါပါရိမောက္ခသီလတက္ကပိဏသုတ္တံကပြောကမရိပါဒအရိဏဒါနာတာရှောင်းကြကံကတုမိစ္ဆာစာရရှောင်းကြဘုဒ္ဓဝါဒပိသုဏဝါစာဘုဒ္ဓဝါစာသမ္မပလပဝါစာဝစီတုသက်၄ပါးရှောင်ကြဒါပဒမပြီးတော့မှမိစ္ဆာအာဇီဝပေါင်းပြီးတော့၅ပါးလုံးရှောင်ကြ အဲ့ဒီဥစ္စာကိုအာဇီဝတ္တမကသီလခေါ်လူတို့အနေနဲ့အဲ့ဒါဟာပါတိမောကသာဝရသီလပါပဲလို့သက်ကပညာမှာသကြမေးလို့ဘုရားဖြေတာဒါကြောင့်ယဟန်လည်းပါတိမောကသာဝရသီလရှိတယ်လူလည်းလူပါတိမောကသာဝရသီလရှိတယ်အဲ့ဒီဘဝဩတ္တနာတန်ချမသွားအပယ်လေးပါးကိုချာရှုပ်မသွားအဲ့ဒီသီလဆောရှုပ်ကြဒါဘုရားဆူလူပေးတယ်ဟောပါတယ်။ဗတ္တိမောကိသသံဝရောမတ္တေညုတ္တသဗ္ဗတသမေ။သမေစားလို့ရှိတဲ့လူတွေအတွက်ပေါ့။ယဟန်တွေအတွက်ဆိုဆောစားရလို့ပြောမှာအတူတူပဲ။အစားအစာတစ်ခုခုကိုစားရင်လူဖြစ်ဖြစ်ရှင်ဖြစ်ဖြစ်တဲ့အတိုင်းအတာပမာဏအတိုင်းအရှိသိပြီးတော့စားတန်းရှိနေစားလုံးလုံးခဲခဲမစားနဲ့မာတိညုတ္တသဗ္ဗတသမေပံသင်္ဆာတယနာသနံသိရှိတဲ့နေရာအစောဖြားချဲတဲ့နေရာမျိုးကိုပျော်မွေ့ရမယ်မြင်လို့ရလူစီကားတဲ့မျိုးလေကောင်ညွားလေကောင်ကိုမချဲရဘူးတဲ့စိတ်နေရာအရစိတ်တက်ရမယ်ပျော်တတ်ရအတိစိတ်ဒေသအာယောကိုသမာဓိကိုအဓိစိတ်ကခေါ်အဓိစိတ်ကိုခေါ်တဲ့သမာဓိကိုလည်းပဲအပြင်းထန်အထုံးစိတ်တက်ကြံ့ခိုင်ရေးလည်းပဲလုပ်တာဒါပြောဟောတာအဓိစိတ်ဒေသအာယောကဧတံဗုဒ္ဓနာသာသနာအဲ့ဒါဘုရားရင်ရဲ့ဆုံးမပဲသဗ္ဗပါပတအာကရဏံမကောင်းမှုမန္တမယမပြုတ်နဲ့ကိုယ်တော်ဘုပ္ပသမရံကောင်းမှုဆိုရင်ပြည့်စုံစုဆောင်ကြ။သာစိတ်တပိယောဓဗနစိတ်ကိုတန်ရှင်းအောင်လုပ်ကြ။ဧတံဗုဒ္ဓနာသာသနာတံလည်းဘုရားတိုင်းရဲ့ဆုံးအမပဲ။တဟောတာပရိမသုံးကကဒါပါပါဗျာ။အဲ့ဒါကိုဟောတာပါတိမောဆိုပြီးတော့ဘုန်းကြီးတို့ပြိတ္တကတည်တည်ချာချာနာမည်ပေးလူရောရှင်ရောပေါ့မြတ်ဘုရားမှာလဲအောက်ချနောက်ချမဖြစ်အောင်အောက်တန်းမကြအောင်ဘုရားသံဃာမှာလဲအပယ်လေးပါးဆိုတဲ့အောက်တန်းဘဝလေးကိုမရောက်အောင်ဘဝတဆင်းပြီးတဆင်းမြင့်မြင့်တက်သွားပရိသတ်ကြီးအဲ့ဒီဩဝါဒကိုနားထောင်ကြလိုက်နာကြဆိုပြီးတော့သစ္စာဘုရားဩဝါဒပေးတယ်အဲ့ဒီဩဝါဒကိုဘုန်းကြီးတို့ဘောရမဗုဒ္ဓသည်ဘုရားဖြစ်ပြီးတဲ့နောက်ကိုယ်လာကြတဲ့သဘောတရားကြီးနေမှာပေးတာဘုရားပြတော်မူစီကမဟာတိတ်ကတရား၃ရဲ့ကဆုံလန်းကြီးမှာဖြစ်တယ်အဲဒီကဆုံလန်းကြီးကနေရှေ့တက်ပြီးတော့ကိုယ်လာပြည့်အောင်ရေတွက်ကြည့်လိုက်လို့ရှေ့သဘောတရားကြီးဟာကိုယ်လာပြည့်တဲ့နေ့မှာမဟာတိတ်တရားတော်ကဆုံလန်းပြီးဘုရားပြည့်ပြီးနှစ်လအကြာမိဂရာဝံဗာရဏသီတို့ကြွဗာရဏသီမိဂရာဝံတို့ကြွဓမ္မစေချာနဲ့အနတ္တသုတ်ဟောအဲဒီမှာယဟန်6ချိတ်ရညာ6ချိတ်တို့နဲ့မိဂရာဝံမှာဝါကဝါကျွတ်တော့ကိုရော်တိုင်းနဲ့ခကြီးကြွယန်းနေတဲ့တပတ်တခကြီးကြွကြဆိုသာသနာပြုခကြီးတော့ရေယောကနေဘုရားခကြီးတော့လိုက်တာကပ္ပတိကတော့အုပ်ကိုဖြတ်ပြီးတော့ထွက်လာပြာသူလာဆံတရေမှာဥရဝေလာရောက်သူချောင်းနေနေခဲ့တဲ့တောပေါ်ဗျာနေရာဟောင်းဥရဝေလာတောအောင်ရောက်တော့နေရတာမြေကမ်းမှာတန်စီလို့ကြည့်ကြတယ်ကတ္တပညီတော်၃ယောက်ခေါင်းဆောင်သောယသိတထောင်အဲ့ဒါအာဒိတပြိယာရသူဟောတော့အကုန်လုံးရဟန္တာဖြစ်အဲ့ဒီရဟန္တာတထောင်ကိုခေါ်ပြီးတော့တရွေ့ရွေ့ခရီးကြွားတယ်ပြာသူလာပြီးမှညာသူကိုရောက်တော့ညာသူရောက်ထာတော်ဥယျာဉ်ကြီးနဲ့ဘုရားနဲ့သံဃာတော်တို့နားနေတော့ဗိမိတကမိကြီးပြိသွားပြီးတော့လာကျုံပြီးတော့ဝေလို့ဟောပဲ့ဝေလို့ဟောဥယျာဉ်ကြီးတောင်းတဲ့ဖြစ်နဲ့မောမပြင်းစင်ပြီးတော့မြတ်စွာဘုရားအားလူတော့ပြာသူလာပြီးနေကစပြီးတော့ဝေလို့ဟောမှမြတ်စွာဘုရားအထင်သုံးနေဘာသက်ကလေးတရားသုံးခုနှစ်မှာအဲ့ဒီပြာသလည်းပြည်လေးဝေလို့ဘုမသတင်းသုံးနေတဲ့အချိန်ပေါ့ ဒါဆိုဘုရားရဲ့အနာမှာရှိနေတဲ့ယဟန်တွေကိုကြည့်လိုက်ရင်ကတ္တပညီနောင်၃ယောက်ကောင်းဆောင်သောယသိ1000ကဖြစ်လာတဲ့ယဟန်တာ1000ပဲရှိတယ်။အရှင်သာရိပုတ္တရာတို့အရှင်မောကလန်တို့ကအဲ့ဒီယသိတို့အနိအနာသိသိဆရာကြီးရဲ့ကိုယ့်ယဉ်ကြီးတဲ့မှာသင်္ဆရာဗေလတာဗုဒ္ဓလို့ခေါ်တဲ့သိသိဆရာကြီးရဲ့ကိုယ့်ယဉ်ကြီးတဲ့မှာဒိဋ္ဌိပရဝိတ္တိရဲ့အကျင့်တွေကိုကျင့်လို့နေနေကြတာဘုရားနဲ့တော့မဝေးဘူးသို့တော့ဘုရားရောက်မှန်းသူတို့မသိကြဘူးတသိချင်းနဲ့ကဘာတသိပါရမီဖြည့်တာပြီးတဲ့ဧကသာဝကအလောင်းမရနှစ်ယောက်ဟာမိစ္ဆာဒိဋ္ဌိပေါင်းပါရောက်နေတယ်ဘယ်လိုလုပ်ဘုရားရှိရောက်လာကြလဲလို့ဆိုတော့ပြစ္ဆေကိ၅ပါးထဲမှာအငယ်ဆုံးဖြစ်တဲ့ယဟန္တာဟာရှင်အတ္တသိရှင်အမစီမထေရရာဇဝင်မျိုးတဲ့ဆွမ်းကံသွားရင်းနဲ့ဒါရီပုဒ်ရဟန်းတို့ဖြစ်လာမဲ့ဥပတိကပရပိုက်ကလည်းပရပိုက်အဝတ်စားနဲ့ပရပိုက်ပရိက္ခရာတွေနဲ့မျိုးတဲ့မှာဆွမ်းကံလှည့်တာကွာတွေ့တာသွားတည်တော့အဲ့ဒီမှာဥပတိကဆိုတဲ့ဒါရီပုဒ်ရအလောင်းတရားကိုရှင်အမစီကသစ္စာလေးပါးတရားဟောတာလေလံကုလဆွမ်းခံရဲ့ပေါ့ဘဒ္ဒဗန်တိသွားအဲဒီဗာဒီဘုရားအလောင်းရာဥပဒိသဘရဘွဲကဟိုဥယျံကိုပြန်သွားမောကလအလောင်းကိုပြန်ဟောမောကလအလောင်းရာဖြစ်တဲ့ကောလိတာဘရဘွဲနဲ့သောတာပန်တည်တယ်။သောတာပန်တည်ပြီးတဲ့ဧကသာရကလောင်းရာနှစ်ယောက်ဥပဒိသနဲ့ကောလိတာတို့ကသိသိဆရာကြီးရဲ့တပည့်ဘရဘွဲတွေကိုရှောက်ခေါ်လိုက်တာသိသိဆရာကြီးရဲ့တပည့်ဘရဘွဲ150အကုန်လုံးဥပဒေကကောလိတာတို့ရဲ့တပည့်အဖြစ်ခံယူကြပြီးတော့မြတ်စွာဘုရားရှိရာတော်ကြမယ်ဆိုပြီးတော့ထွက်ကြတာတဘောဝေလဇံတရက်နေတဲ့ပြိဿကြီးရှင်သာရိပုတ္တရာရှင်မောကလံနဲ့ပရပိုက်150သိသိဆရာထံကထွက်ပါပြီးတော့ဘုရားစီတော်ကြတာတဘောဝေလဇံတရက်ဝေလုံးတော်ရောက်ဘုရားနဲ့တွေ့ဘုရားမြတ်စွာကအဲ့ဒီ150နဲ့နှစ်ယောက်ဒီပရပိုက်ဒီကိုအသက်3ပါးတရားဟောပါတယ်အသက်3ပါးကဘုန်းကြီးတို့ပရိသတ်အတူသိယိုးနေတဲ့တရားဆိုတော့ဘုန်းကြီးတို့ဘာမှမပြောတော့အသက်3ပါးတရားဟောတော့ပရပိုက်150စလုံးယဟန္တာဖြစ်ကြတယ်ဒါရီပုဂ္ဂလာနဲ့မောဂလန်တို့ဘာမှမဖြစ်ဘူးသောတာပန်အစက်မှာကျန်နေတယ်သောတာပန်ပြေအောင်ဟောပြလိုက်တာတော့ရှင်အတ္တစီကဟောပြလိုက်တယ်အဲ့တော့မြတ်စွာဘုရားကဧကသာဝကဖြစ်လာမဲ့ဥပဒိသဂောလိတာနှစ်ပါးတို့ကမ္မထံပေးတာဘုရားပေးတဲ့ကမ္မထံကိုကျင့်လို့အစလာယမာနသုတ်တံဖြစ်အိတ်ချင်းချင်းငြိမ်းချင်းချင်းကိုဖြည့်ဖြောက်တဲ့တရားပေါ်အဲ့ဒီသုတ်တာဇေမောကလငါတရားအတူရင်ငိုက်နေတာအခါကလေးအိတ်ပျော်သွားတယ်ဘုန်းကြီးတို့ပြိဿနဲ့ကတ်ဆင်ဆင်ပဲအဲ့ဒါပြိဿဘာမှအားမနဲ့အဲ့ကသာဝကဇေမောကလကြီးတောင်းနိုင်သေးတာတို့အဲ့ကသာဝကမှမဟုတ်ပဲတုံးလုံးနဲ့အိတ်နဲ့သိပ်မဆိုးသေးပါဘူးနော်အဲ့ဒါငိုက်နေတာသိလို့ဘုရားကသွားပြီးတော့ငိုက်နေခြင်းကိုဖြေတဲ့သုံးတဲ့ဟောတာသဘောတည်းလားဆိုခုနှစ်ရက်မှာရှင်မောကလညာနာဖြစ်ရှင်သာရိပုတ္တရာကအကျိအနဲ့ရှင်းတော့ပဲမဖြစ်သေးဘူးဘယ်မှာရှင်းလဲဆိုဒိသကုတ်တောင်ကြီးကဝက်တူးဆိုင်ပါဠိလိုပြောရင်သုကရခတဆိုင်အဲ့ဒီမှာအထုပ်အဲ့ဒီသုကရခတဆိုတဲ့လိုင်နေမှာဒီခနခဆိုတဲ့လက်သေးရှိပရိုဖိုက်ကြီးရှိဒီကနေ့ခန့်ဆိုတဲ့ပြပိုက်ကသာရိပုတ္တရာရဲ့တူတော်တယ်။အဲ့ဒီလက်သေးရှိပြပိုက်ကြီးကလည်းငူတဲ့ကျင့်နေတာ။သာရိပုတ္တရာအလောင်းထဲကအေးကလည်းငါတူတဲ့အတူသွားကျင့်အောင်မယ်ဆိုကျင့်လာ။ဧကသာဝကဖြစ်မဲ့သောတာပန်ကပြပိုက်နဲ့အတူတူသွားကျင့်တော့ဟိုပြပိုက်လည်းဘာမှမဖြစ်၊သူလည်းဘာမှမဖြစ်ဒီလိုဖြစ်။သဘောလည်းလာပြီးနေရောက်ပြီ။အဲ့တော့မြတ်စွာဘုရားကသိလို့ဆင်းသွားပြီးတော့လိုင်ကူရဲဝင်ပြီးတော့အလားဝေဒနာပရိက္ခဟသုတ်တံနဲ့ဟောပါတယ်ဝေဒနာသိမ့်စီတဲ့သုတ်
ဝေဒနာနုပါဒနာမဟုတ်ဘူးသူကတစ်မျိုးစိတ်ဝင်စားဖို့ကောင်းတာကပိဿကြီးသိလွယ်အောင်ပြောရဝေဒနာဘာကြောင့်ဖြစ်တယ်လဲအကြောင်းကိုရှာဖွေသိသိရဒီတော့လွယ်တာပေါ့ဗျာဘုန်းကြီးတို့ပြိဿအတွက်ကတော့ဖတ်တာအပစ္စယဝေဒနာကျွလိုက်ရုံပဲဝေဒနာသည်ဖတ်တာကြောင့်ဖြစ်တာအဲ့ဒီဖတ်တာဘာကြောင့်ဖြစ်တယ်လဲအစအဆုံးအကြောင်းကျူးလိုက်ရှာတော့တော့ဒါဝေဒနာပရိဒဟဘုလို့ခေါ်တာအဲ့တော့ဝေဒနာပရိဒဟသုတ္တံကိုမြတ်စွာဘုရားဟောပြီးတော့မှအဲ့ဒီတရားနာပြီးအဲ့ဒီတရားချင်းတော်မူတဲ့အခါသာရိပုတ္တရာမထေရီသူရေလာပြီးနေခတ်ဆိုးဆိုးတဲ့လထွက်ပြူစားအချိန်လေးမှာရန်တာဖြစ်ဒီတော့ရာဇဝမှာဝေလူဝမှာစူဝေးမိတဲ့ပရိသတ်ကိုကြည့်လိုက်တော့ကသပညီနောင်ရှင်တထောင်ဆိုတဲ့ယဟန္တာတထောင်ဥပတိကဂောလိတယန္နာကြီးနှစ်ပါးကောင်းဆောင်တော့ဟောသိသိဆရာကြီးရဲ့ဌာနကိုပြောင်းလာကြတဲ့250သောယန္တာကြီးများအလုံးပေါင်းလိုက်ရင်1250နှစ်ပါးတော့စွန့်တယ်ဒါပေမဲ့150ပဲပြောပါဒါအဓိကသင်္ချာလို့ခေါ်တယ်1250သောယဟန်တော်တွေယဟန္တာပုဂ္ဂိုလ်တွေနဲ့မြတ်စွာဘုရားသည်တဘောရလာပြီနေ့ညာ900အချိန်ရာဇဝဝေလူဝကျောင်းတဲ့ကြီးတဲ့မှာစီဝေးတော်ဟောကြတယ်အဲ့ဒါမြတ်စွာဘုရားရဲ့သာသနာ့ပမိုင်းမှာခေါ်တယ်ပထမသံဃသံဃိပါဒာဘုရားရှင်လက်ထက်တော်ကလာဘုရားနဲ့သံဃာတော်ရှင်များဒီပထမဆုံးအကျင့်ချင်းပါတဲ့သံဃာအစည်းအဝေးကြီးတဲ့မာတကရေတရားတော်ကိုနှင်းဤတဘောရဲလာပြီးညာဥယံချိန်မဂရတိုင်းရဲ့မြို့တော်ရာဇချိုးဝေလူဝန်ကျောင်းတိုင်းမှာရှင်းပါတယ်။တရားတော်မူသောသံဃာတော်ပေါင်း1250အလုံး1250လုံးလုံးယဟန္တာပုဂ္ဂိုလ်တွေကြီးလည်းဖြစ်တော်မူကြတယ်အေဟိဘိက္ခုယဟန္တွေကြီးလည်းဖြစ်တော်မူကြတယ်အဲဒါကြောင့်အလုံးထူးခြားတဲ့ဒီစီဝေကြီးရသော်ပြားနဲ့သာရိပုတ္တရာမောက္ကလတို့ကျင့်ပါးပါတာကိုလှမ်းကြည့်ပြီးတော့ပရိသတ်ကြီးကဩဒီလိုသာသနာတော်မှာထူးမြတ်တဲ့စီဝေဘကြီးတွေဒီလိုသတ်ဆဲဆိုကြတဲ့ပရိသတ်ကြီးတွေစီဝေးသွားကြတာလို့လမ်းပြီးတော့အာယုံရလိုက်တယ်ဆိုရင်ပဲဗုဒ္ဓနောက်တတိလည်းဖြစ်ဓမ္မနောက်တတိလည်းဖြစ်သံဃာနောက်တတိလည်းဖြစ်ပြီးတော့ပရိပိတိပါမောက္ခလေးတိုးပွားဓာကုတို့တရားဖြစ်ရဟောတာပါတိမောက်အခါတော်လေးရဲ့ဒါအစီဝေးကြီးရဲ့နောက်ချောင်းနောက်ခါအဲ့တော့လမ်းကလည်းပြည့်တယ်ယဟန္တာရှင်မြတ်တို့မှာအရှင်သံဃာအရှင်မြတ်1250ထုတ်မှာမိန်းကလေး၄ပါးပုညံ၄ပါးလည်းပြည့်ပြည့်စုံလေနောက်တကကောင်းနေမှာရှင်တွေလည်းပဲမဖုံဘူးမြူလည်းမဆိုင်ဘူးတိတ်လည်းမဖုံဘူးတောင်းပြီးတွေရှို့လို့ဆိုပြီးတော့မိကိုယ်တွေပဲမထဘူးပေါ့နောက်လမ်းကပုတ်ဖန်းဆိုတာလည်းမရှိဘူးဆိုတော့ကောင်းနေမှာအပြစ်၅ပါးကင်းလို့တန်ရှင်းနေညဝေလုံးမှာစီဝေးနေတဲ့ဗံကအစီဝေးကြီးပြန်တော့လေပဲကိလေသာနဲ့ကိုတော်တပန်းမပါတဲ့တန်ရှင်းတဲ့ယဟန်တော်များအဲ့ဒါကိုဒေနာသောပန္နာပမေနသောကာတော်လာဘဂဝါဘယရှင်ကိုတော်မြတ်သည်မဂရေသူမဂတတိုင်းတို့၌ရာဇကဟိတံငါလောကကိုမှချင်တော်လူသားသူဆိုတဲ့ရွှေမျိုးတော်မှာကလန္တကနိဝါပင်ရှင်းနေပေါင်းလို့ကိုပြိမဲ့ပြီးပြီးတော့စာကျွေးလို့ဝင်ပြီးထားရဖြစ်တော့ဝေလူဝနိဝါတော်ပတ်ရန်နဲ့ဝေလူဝခေါ်တဲ့ကြောင့်အယံမှန်သဗ္ဗေဟေဝအရဟံတေဟိအလုံးစုံယဟန္တာပုဂ္ဂိုလ်ကြီးတွေကြီးဖြစ်တော်မူကြကုန်သောသဗ္ဗေဟေဝအေဟိဘိက္ခုဟိအလုံးစုံအေဟိဘိက္ခုယဟန္တာတွေကြီးဖြစ်တော်မူကြကုန်သောအတ္တတိလောတေဟိဘိက္ခုသဟတေဟိ ယဟံတော်ပေါင်း1250တို့နဲ့တတ်တဲ့အတူတကားပထမသမေသင်္ကသနိပါတိပထမအခြေသင်္ကအကြည့်ဝေးကြီးမှာဝိဟာရတိဣရိယပတ္တမြတ်ရှင်ပြုံးတာတထေတော်ဥစ္စာနေတော်မူတဲ့ပါပဲလို့ဒီမခါရမေးရဲ့နောက်ဆုံးသမိုင်းကိုအတော်ကျော်ပြီးတော့အဲ့လိုမှတ်ကြည့်လိုက်တော့အစည်းအဝေးကြီးကဘလောက်ချက်တည်းရရှိပြီးတော့ဘလောက်များလောဆရာကောင်းကလေးလို့ကိလေသာကိသရှင်တဲ့ယန္တာကြီးပေါင်းတဲ့1250နောက်ပြီးတော့အဲ့ဒီယန္တာတွေအားလုံးကလည်းပဲလို့လည်းအဲ့ဒီဘိက္ခုနေကြီးဖြစ်လာကြတယ်။ဘောင်းရမှာဆင်းလေးမျိုးတဲ့သူတွေမျိုးကညီချင်းကမျိုးကင်းသလိုပေါ့တရားတဲ့ဇီဝတရားတဲ့ပုဂ္ဂိုလ်တွေမှာလည်းကိလေသာဒဇမြမချံမြူမြမချံသတ်ရှင်းစင်ကြယ်တော်မူတဲ့အရှင်မြတ်အဲဒီဇီဝေးမှာမယားများစွာကဘာအလုံးလုံးကလေးလို့ဆိုတော့ပြိတ္တငါသည်ယခုဘုရားပြတော်မူပြီလို့တဝါအရာလမ်းနဲ့တွေ့ရင်ကိုလာဒီလောက်ပဲရှိသေးတယ်သာဒီတန်ရစီယုံကြီးတခုဒါတိဆောက်ပါပူစတဲ့တိဆောက်ပြီးပြီ1250အဲ့ဒီတန်ရစီယုံကြီးတိဆောက်ပြီးလို့ရေးဒီတန်ရစီယုံကြီးကိုစီမံကုတ်ခဲ့ပြီးတော့အုပ်ချုပ်သွားဖို့ရာစနစ်တခုတော့ခြားဖို့လိုပဲဆိုပြီးတော့မလုပ်ကလေးလို့ဆိုတော့အရှင်သာရိပုတ္တမထေရကြီးကိုအဲ့ဒီမှာရာဇုအနှင်းတော်မူတယ်ပထမဧကကာဝကအရှင်မောဂလန်ကိုယ်တော်ကြီးကိုလည်းပဲဒုတိယဧကတဝကဆိုပြီးတော့ရာဇူအနှင်းတော်မူတယ်။ဒါပြန်တော့အစည်းအဝေးဘာလို့တလဲဆိုဘုရားရဲ့လက်ထောက်ပထမဂျန်လက်ထောက်နဲ့ဒုတိယဂျန်လက်ထောက်ပေါ့လေဖြစ်လို့ပြောရင်နှစ်ပါးရာဇူခန္ဓာ။ရှင်မာရိပုတ္တရာတော်မူတဲ့ဘွဲ့သည်ပထမဧကတဝက။ရှင်မောဂလန်ရာတော်မူတဲ့ဘွဲ့သည်ဒုတိယဧကတဝက။ဒီတန်ကစီယုံကြီးမှာဘုရားပြီးရင်စေမအုပ်ချုပ်ကိုကဲသွားမှာဘာလို့လဲဆိုရင်နံပါတ်1နေရာကယူအုပ်ချုပ်သွားမှာရှင်သာရိပုတ္တရာရှင်သာရိပုတ္တရာကလွှဲလို့ရှိရင်တော့မဟုတ်ရှင်သာရိပုတ္တရာမဆောင်ရဲ့နိုင်ရင်နောက်စေမအုပ်ချုပ်မှာကအရှင်မောကလာအဲ့ဒီတန်ကစီယုံမှာဒီနှစ်ပါးယာတုအနှင်းပါလေတဲ့ပထမဧကသာဝကောဒုတိယဧကသာဝကောအနှင်းတော်စေတဘုရောတခုရှိတယ်ပေါ့။သာရိပုတ္တရာဘုရားကျန်ရောက်ပြီးတော့ယဟန်ဖြစ်တာ။ရှင်မောဂလံဘုရားကျန်ရောက်ပြီးတော့ယဟန်ဖြစ်တာ15ရက်ပဲရှိသေးတယ်။သဘောတရားဆန်တရက်နေ့ကမှရောက်တယ်သဘောတရားဒီနေ့မှယဟန်သာဖြစ်တယ်။သာရိပုတ္တရာရှင်မောဂလံသဘောတရားဆန်တရက်နေ့မှဘုရားကျန်ရောက်တယ်သာဇာ9ရက်နေ့မှယဟန်သာဖြစ်တယ်။သောသောအဲ့ဒီနှစ်ပါးစလုံးယဟန်ပြုတော်မူကြတာကတော့သဘောရလားဆန်တရက်မှာပြုကြတယ်။ဆိုတော့ယဟန်သက်ယဟန်ဝါယဟန်သိက္ခာ15ရက်နှစ်ပတ်ပဲရှိသေးတယ်။ခုယာတို့တွေကအကြီးကြီးတွေရပါတယ်။ရှင်သာရိပုတ္တရာရှင်မောဂလန်တို့ရဲ့ရှေ့နားမှာဟောပြာဇောလဆန်9ရက်ပေါ့တလားလောက်ဆိုပြီးတော့ယဟန်သာဖြစ်ကြတာကယသိညီနောင်ရှင်တထအဲ့ဒါတည်းဆုံးပြီးတော့6လမဟုတ်ဘူး2လနှုတ်လိုက်9လလောက်ကကြိုပြီးတော့ယဟန်ဖြစ်ထားကြတာကပြည့်စွဲကြီး5ပါအဲ့လိုရှိကယဟန်ဖြစ်တဲ့ပြီးတော့သိက္ခာကြီးသောပုဂ္ဂိုလ်ကြီးတွေတော့ရှိတာပဲဘုမနှစ်ပတ်မြတ်တာယဟန်ဘဝယဟန်သိက္ခာရှိသေးတဲ့ကိုတော့နှစ်ပါးကိုဘုရားကယာရုအကြီးကြီးတွေအတင်းလိုက်တယ်ဧကတဝကနဲ့မဟာပါဝကသာသနာတော်မှာမြတ်စွာဘုရားကျင့်သုံးတော်မူတဲ့ကျင့်ထုံးတွေတဲ့ပြိဿယဒါရီဟာအဖို့စရာအလောကောင်းတဲ့ကျင့်သီးတွေနိနိဒယအဲဒီလိုသာရိပုတ္တရာမောဂလန်တို့ယဟန်ပြုတာ15ရက်ရှိသေးဧကတဝကတွေဖြစ်ကုန်ပြီဆိုတော့ကျန်တဲ့ကိုယ်တော်တထောင်ကျော်ကမချေမနှက်မလေးလောင်းမကဲအရင်ကျက်ဖြစ်ကုန်ပြီဆိုပြီးတော့ကန့်ွက်တဲ့ဇကာတခုံးမှဘသူမှမမြတ်ကြအာလောကာရုအချိန်ချင်းခေါ်တော်မူကြတယ်။ဘ ရောက်ချင်းနဲ့ကြတယ်လေဆိုတော့အဲ့ဒီ1252ပါးထဲမှာနှစ်ပါးကိုလုံးလိုက်လို့ရှိ1250သို့ကုတော်ဒီပါရမီဖြည့်ချင်တော်မူခဲ့တာဟာကဘာတသိမ့်ပဲရှိတယ်ယဟန်ပြုတာရှင်မရဲ့ပြည့်ရှိသေးတဲ့အရှင်မြတ်ကြီးနှစ်ပါးတို့ပါရမီဖြည့်ချင်ခဲ့တာကတသိမ့်ချီနဲ့ကဘာတသိမ့်ဆိုတော့ဩသူတို့တွေကျေသုံးဆောက်တည်လာခဲ့တာဒလောက်တောင်နှစ်ပေါင်းကဘာပေါင်းကြားတယ်ဆိုရင်ဒီလိုကြီးကျယ်တဲ့ญาติကြီးတွေယူတိုက်တယ်ဆိုပြီးတော့ဟုတ်ရှင်ဥစွာယဟန်ပြုတဲ့ကိုတော်တွေကဝမ်းမြောက်ချေမှတ်တော်မူကြတာဖြစ်အဲဒီလိုဧကသာဝကမဟာသာအဲဒုတိယဧကသာဝကပထမဧကသာဝကญาติတွေပြေးပြီးတော့မှာရှိရှိကဘုရားတွေဒီလိုပရမအကျင့်ကျင့်ပါတဲ့သံဃာသန္တိပါဒဗာတရားဟောတယ်လေလို့ရှင်ဘုရားတွေရဲ့ထုံးကိုထုံးကိုပြန်ပြန်ကြည့်တဲ့အခါကြတော့တဲ့သိပါရဲ့ဝိပတိမြတ်စွာဘုရားသိခိမြတ်စွာဘုရားဝိသမှုမြတ်စွာဘုရားတတုတ္တမြတ်စွာဘုရားကောင်းနာကောင်းမြတ်စွာဘုရားကတ္တပမြတ်စွာဘုရားရှိကနောင်တော်နောင်တော်ဖြစ်တော်မူတဲ့ဘုရား၆ဆင်လန်ကြီးလားဘုရားကဘုန်းကြီးတို့ဆိုပြရွတ်ပြရဲ့ဩဝါဒပါတိမဟုတ်ပဲဒီလိုစည်းဝေးမှာဟောဟောသွားတာကိုတွေ့ရဘုရားဂေါတမကိုယ်တိုင်ပါရမီဖြည့်ခြင်းတွေလာခဲ့တယ်လေးအသိရှိကဘာတသိလေးသိရှိကဘာတသိလုံးမှာပွင့်သွားတဲ့ဘုရားပေါင်း28ဆုအဲ့ဒီ28ဆုသောဘုရားတွေကိုပြန်ကြည့်ရင်လည်းဒီလိုပဲတဲ့ပထမအချိန်တန်ကစည်းဝေးမှာဩဝါဒပါတိမဟုတ်ပဲသိတယ်အဲ့ဒါဆိုလို့ရှိရင်ရှင်ဘုရားတွေရဲ့လမ်းကြောင်းအတိုင်းငါလည်းပဲလက်ရမယ်။ရှင်ဘုရားတွေရဲ့မူအတိုင်းပဲငါလည်းရှောက်ရမယ်။အဲ့ဒါလို့ရှင်ရှင်ဘုရားတွေရဲ့မူရှင်ရှင်ဘုရားတွေရဲ့လမ်းကြောင်းအတိုင်းရှောက်လှမ်းတဲ့ဘုရားကိုတထာဂတခေါ်တထာဆိုတာကရှင်လမ်းအဲ့ဒီရှင်လမ်းအတိုင်းရှောက်လာတာကအာဂတတထာတဲ့ရှင်တော်ကလမ်းဟောင်းအတိုင်းအာဂတရောက်လာတယ်ရှောက်လာတယ်တထာဂတောမြတ်စွာဘုရားဆိုတာအဲ့ဒီလိုလေးပဲရှိအဲ့ဒါရှင်ပြားရဲ့လမ်းဟောင်းကိုမသွေပြီပဲနဲ့လမ်းယူဟောင်းအတိုင်းဆက်လျှောက်တဲ့ဘုရားကိုတထာဂတဆိုပြီးတော့အဲ့လိုအမိတော်ရအဲ့တော့မှဘုရားကသံဃာစည်းဝေးမှာဒီဩဝါဒပေးရပါဆိုတော့လေးပင်ရဲ့ကဘာတော်သိန်းက28ဆူသောဘုရားရှင်ကိုပြန်ပြီးတော့မတွက်ကြစို့နဲ့9ဆူလောက်ပဲတွက်ကြည့်ပါဝိပတိမြတ်စွာဘုရားကိုတော်မြတ်ပရမအခြေတန်ကအစည်းအဝေးမှာဒီဩဝါဒပါတိမောက်ကိုရုပ်ဆုံးဩဝါဒပြေတန်ကကိုဆုံးမပြီးတဲ့အခါနောက်9နှစ်တစ်ချိန်တန်ခါအစည်းအဝေးခေါ်ခေါ်ပြီးတော့ဩဝါဒပါတိမောက်ကိုပြီးတော့မူတယ်တိခိဘုရားနဲ့ဝိသဘုဘုရားတို့ရဲ့လက်ထက်ကြတော့ဒီလိုပဲပရမရှင်တန်ခါအစည်းအဝေးမှာဩဝါဒပါတိမောက်ပြီးပြီးတော့နောက်ထပ်6နှစ်တစ်ချိန်ဒီဩဝါဒပါတိမောက်ကိုပြီးတော့မူတယ်တတုတံဘုရားနဲ့ကောဏဂုံဘုရားတို့လက်ထက်ကြတော့ပထမအခြေတန်ကအစည်းအဝေးမှာဩဝါဒပါတိမောက်ပြီးပြီးနောက်ထပ်တစ်နှစ်တစ်ချိန်ဒီဩဝါဒပါတိမောက်ပြီးတော့မူတယ်ကတ္တဗဗျာရဲ့လက်ထက်ဒီလိုပထမအခြေတန်ကအစည်းအဝေးကြီးမှာဩဝါဒပြီးပြီးတော့အခါ6လတစ်ချိန်ဩဝါဒပါတိမောက်ပြီးတော့မူတယ်ပရိသတ်ပါစဉ်းစားမိတယ်ဘုရားတို့ကဒါစဉ်းစားတာပြန်ပြောင်းတယ်ဝိပဿနာဘုရားလက်ထက်မှာ9နှစ်တစ်ချိန်သိခေဝိသဘုဘုရားလက်ထက်မှာ6နှစ်တစ်ချိန်ဩကပုသံနဲ့ကောဏဂုံဘုရားလက်ထက်ကြာတော့1နှစ်တစ်ချိန်ဖြစ်သွားတယ်ကတ္တဝဘုရားလက်ထက်ကြာတော့6လတစ်ချိန်ဖြစ်သွားတယ်ဝိပဿနာဘုရားကိုယ်တော်မြတ်တစ်ချိန်ပြေးလိုက်တဲ့ဩဘာဒါ9နှစ်ခံတယ်လို့ပြန်စင်သာသိခိတဲ့ဝိသဘုဘုရားပေးတဲ့ဩဝါဒသည်6နှစ်ခံသေးတယ် ကတုဇံနဲ့ကောဏဂုံဘုရားပေးတဲ့ဩဝါဒကြတော့တစ်နှစ်ပဲခံတော့ကသမဘုရားလက်ထက်ကြတော့ဩဝါဒတစ်ခါပေး6လပဲခံတော့ဘာဖြစ်သွားတယ်လဲဒါပြိဿသဘောပေါက်ပါလေတပ္ပကသယကလိယုဂေဘုဒ္ဓဘာတော်အဟောမဟိစရိယံဘုဒ္ဓဝါဟမေသိဇာတံသမုဒိတမကရန္တမရဝိန္ဒံသဗ္ဗကတယကလိယုဂေသူရကောင်းတရားဆုတ်ယုတ်ပြည့်ပြန်သည့်ကလိယုတ်ဆုတ်ကပ်အခါဆိုကြီး၌ဘုဒ္ဓဘာတော်ဘုရားရှင်ကိုရောမြတ်ပွင့်ထုံးတော်မူလာရခြင်းသည်ဘုဒ္ဓဝါဟမေသိအလယံဟုံဟုံရဲရဲတုံနဲ့မိဘုံကြီးအလယ်မှာသမုဒိတမကရန္တမရဝိန္ဒံဝိချက်တရားရှိတဲ့ဘုရားမှာချက်ပန်းကြီးပွင့်ထုံးပေါ်ပေါက်ကြီးလာရတယ်လို့ပဲတဲ့ရဲရဲတောက်နေတဲ့မိဘုံကြီးတွေမှာဘုရားမှာကြာကြီးပွင့်လာတယ်လို့ဖြစ်တယ်တဲ့ဘုန်းကြီးတို့ဘုရားမှာဘုရားပွင့်တဲ့ခေတ်ဟာဘာဖြစ်လို့လဲဆိုတော့ကလိယုဂမုန်လို့တဲ့ကလိဆိုတာကဒုစရိုက်ဆယ်ပါးအညစ်အကြေးယုဂဆိုတာစုံနေတဲ့စုံနေနောက်ကအဲ့ဒါညံကောင်းတဲ့လူတွေပေါ့လေတီထွင်နေတဲ့လူတွေကထပ်ထွင်အောင်မယ်ဆိုလို့ရှိရင်ဆယ်ပါးတဲ့ပို့ပြီးတော့အပန်းနဲ့ဆက်ထွင်နိုင်ရင်လည်းပြင်ရအောင်ပေါ့ကဘာကတီထွင်တဲ့လူကလုံပေါ်တာဒုစရိုက်တွေဟာတစ်ပါးပေါ်နှစ်ပါးပေါ်သုံးပါးပေါ်ပြည်ပြည်ချင်းပြည်ပြည်ချင်းပေါ်ပေါ်လာတာဂေါတမဘုရားပွင့်တဲ့ခေတ်မှာဒုစရိုက်ဆယ်ပါးကစုံသွားပြီစုံသွားပြီအဲ့လိုအညစ်အကြေးတွေအစုံဖြစ်နေတဲ့ခေတ်ကိုခေါ်တာကလိယုဂကလိယုဂဆိုတာအဲ့ဒါဘုရားဗုဒ္ဓဘွန်းတော်မူတဲ့ခေတ်ကြတော့ဒီပထမအခြေတန်ကဇီဝေမှာရာဇဂျိုဝေလုဝါမှာ1250တော့1250တော့ဟုတ်ပြီရဟန္တာကြီးတို့ရဲ့ဇီဝေမှာဩဝါဒပါတိမောပေးပြီးသည့်နောက်တဘောရလာပြီးနေ့ဩဝါဒပါတိမောပေးပြီးတဲ့နောက်လာခွေနေ့တစ်ချိန်ပေးတယ်အဲ့ဒါဆိုလို့ရှိရင်တစ်ချိန်နဲ့တစ်ချိန်ဘယ်လောက်ပဲခြားလဲဆိုတော့ယသတ္တနှစ်ပတ်ပဲခြားဂေါတမဗုဒ္ဓရှင်တော်လက်ထက်တော်ကာလသိလိုက်တော့တဲ့ဩဝါဒတစ်ခါပေးရင်15ရက်ပဲခံတော့လေတဲ့15ရက်ပဲခံတော့လေကြာကြာမခံတော့သိနာမထောင်ရတော့15ရက်တစ်ချိန်15ရက်တစ်ချိန်ဩဝါဒပေးတော်မူတာဘုရားဝါ20ခုဒီဩဝါဒပေးတာ15ရက်တစ်ချိန်ပရမအခြေတန်ကဇီဝကြီးချင်းပါတော့ကဆင်းနေမြူတဲ့သူတွေမိဖို့အကြီးကြီးငါမျိုးကင်းတဲ့လာပြီနေတဘိုးတဲ့လာပြီနေရဲ့ညာလိုပဲအစီဝေတဲ့တန်ခါ1950ကလည်းຢာကဒေါသမောဟလောဘဒေါသမောဟအိတ်တမိစရိယကိလေသာဒုစရိုက်အပြစ်ဘာမှမရှိတန်ရှင်းတဲ့တန်ခါတွေတက်တာနောက်တော့သာသနာကတပြေးတပြေးအသက်ရဲ့ရဲ့လာဘုရားနှဝါယသုံးဝါယလေးဝါယငန်းဝါယဝါရီရဲ့ရဲ့လာတော့ဘုရားနဲ့တကွလာပြည့်တဲ့လာွယ်တဲ့သိင်းထဲမှာစုဝေးပြီးတော့ဒီလိုဩဝါဒပါတိမောက်ပေးလို့ဩဝါဒပါတိမောက်တရားနာချမ်းဖို့သံဃာတော်တွေကစီးပြီးခေါ်လိုက်ပြီးဆိုယန္နာပုဂ္ဂိုလ်ကြီးတွေနဲ့မကဘူးအနာဂံကိုယ်တော်တွေနဲ့တက်တဲ့သောတာပန်နဲ့တက်တဲ့သက္ကရာဂံနဲ့တက်ရောက်လာတဲ့โอ้ปุถุชนกุรอรีเล็ดเยาะละเตยละตันရှင်ပြီးတော့ทีละก้องเนี่ยปุถุชนกุรอรีตက်တော့ทีละပြည့်တဲ့ปุถุชนกุรอรีเล็ดတက်ละအဲ့တော့ဘုရားကပရိသတ်ကြည့်ကြည့်ပြီးတော့ပရိသတ်မတန်ရှင်းတော့ဘူးဆိုပြီးတော့ဝါတော့20အထိတော့သံဃာတော်ပြန်နဲ့အတူတူတဲ့လာပြည့်တိုင်းလာွယ်တိုင်းဩဝါဒပေးပေးပြီးတော့ဥပုပ်ပြုတ်လို့ဆုံးမတော့မူသေးတဲ့20တဝါကစပြီးတော့နောက်ပိုင်းအဲ့ဒီလိုတန်ခါဇီဝေမှာဥပုပ်ပြုတ်ဩဝါဒနာဘုရားမတက်တော့တန်ခါပဲလွှဲလိုက်တယ်တဲ့အဲ့ဒါကိုဘုန်းကြီးတို့ကဒီနေ့ကအလေးထားပြောတာပါပဲကပ္ပကတယကလိယုဂေဘုဒ္ဓဘာတော်အဟောမဟိစရိယံဟူတဝဟမစ္စေဇာတံသမုဒိတမကရန္တမရဝိန္ဒံကဗ္ဗကတယကလိယုဂေစာလူခံသွင်းအလုံးဖြင်းလိုက်၍ငံခဆက်ခ ငလင်းကခလက်ခဆက်လက်ဆက်အဲ့လိုအရာကသိုးရတဲ့အရာကြီး၃မျိုးကိုပေါင်းပြီးတော့ရှားပေါင်းမှာတင်းပြီးတော့စားရအလိုပဲလောကကြီးကမဖြစ်တယ်ဒုစရအကျင့်ဆိုးတွေထူလုံးလို့အရာကဇူးကြီးစားရတယ်လို့ပဲဘဝအရာကမရှိတော့အဲ့ဒီလိုဘဝအရာကပြည့်နေတဲ့ခေကြီးကိုဒုစရဆယ်ပါးစုံနေတဲ့ခေကြီးကိုဘာခေါ်လဲကလိယုဂဒါကိုဥပမာနဲ့ပြောတယ်တာယုတ်ဒီကနဲ့ဝဇီရဗုဒ္ဓဒီကမှာဒါတစ်ကြိမ်နဲ့တည်းဆိုတဲ့အခြေလေးချောင်းရှိတဲ့သတ္တဝါတကနွာလာမြင်းလာပေါ့သတ္တဝါတကမှာခြေလေးချောင်းရှိနေတဲ့ခြေသုံးချောင်းကျိုးပြီဆိုရင်ဟိုတစ်ချောင်းဟာထောက်လို့မရဘူးလေဇဘဝကလတိုင်းလေးပဲခြေလေးချောင်းရှိတယ်သုံးချောင်းကျိုးရင်တစ်ချောင်းလေးနဲ့အဲ့ဒါရပ်လို့မရလူလေးယောက်ပေါင်းပြီးတော့အလုပ်လုပ်လိုက်ရင်၃ယောက်ကအချစ်ပြက်နေပြီတဲ့တယောက်ပဲကောင်းရှိတယ်လူ400လောက်အဖွဲ့အစည်းတစ်ခုထောင်လိုက်ရင်300လောက်ကအချစ်ပြက်တရားလောက်ပဲကောင်းနေဆိုရင်အဲ့ဒီအကောင့်တရားဟာဘာမှမလုပ်နိုင်ဘူးအစိုး300ကသွားမို့တာအဲ့ဒီခေမျိုးကကလိယုဂဂေါရမဗုဒ္ဓပွင့်တော်မူတဲ့ခေတ်မှာ15ရက်တစ်ချိန်ဒါယဟန်တွေကိုပြီးတဲ့ဘဝလားဆံရည်တည်းရှိဟောဝါဒပေးတယ်ဒါလုံလောက်သလားမလုံလောက်ဘူးမလုံလောက်တော့ဘုရားမြတ်စွာကသံဃာတော်ရှင်များတွေကိုလွှဲလိုက်တယ်ဩဝါဒလောက်နဲ့မရဘူးတဲ့ဥပလီသိက္ခာပုတ် 128 ပါးကိုသံဃာအစည်းအဝေးမှာတပုတ်ချင်းအကုန်လုံးဖတ်ပြီးတော့လျှောက်လိုက်အေးကန္ဒီပရမတဘောတိတေကဒီခန္ဓာမြတ်တေဟိပါရိမောကသံဝရသီလဆောင်လျှောက်ကြအိန္ဒြိယသံဝရသီလဆောင်လျှောက်ကြအဲစားတဲ့ပောက်တဲ့ကံအေးနိုင်နိုင်ချိန်ချိန်စားကြလောက်ပြောရုံနဲ့မရတော့မကောင်းမှုကိုချောင်းရှားကြကောင်းမှုကိုပြည့်စုံအောင်ကျင့်သုံးကြစိတ်ကိုယ်သာရှိအောင်ထားဒါလောက်ပြောရုံနဲ့မဖြစ်ဘူးတဲ့မလုံလောက်ဘူးတဲ့ဆိုပြီးတော့ငါပြားလဲမတက်တော့ဘူးဆိုရင်တန်ခါကိုဆွဲလိုက်တယ်နားပြီးလာွယ်ဥပုတ်တိုင်းဆင်းရဲရဲ့တစ်ချိန်အာနာပါတိမောက်ကိုရွတ်ပြရမယ်။ဩဝါဒပါတိမောက်နဲ့မရဘူး။အဲဒီလိုသာသနာတော်မှာကြောင်းဟင်းပြီးတော့မြတ်စွာဘုရားရှင်းသုံးသွားတဲ့ဆိုတာလေးကိုဒီကနေ့ပရိသတ်အားဩဝါဒပါတိမောက်အခါတော်နည်းမှာဩဝါဒပါတိမောက်သမိုင်းဩဝါဒပါတိမောက်ကိုဘုရားခွန်စုရရဲ့ခေတ်ဘုန်းကြီးတို့သုံးသပ်ပြီးတော့ကြည့်တော့ဥပဒေဘုရားလက်ထက်အခါဟောထားရင်ခုနှစ်နှစ်လောက်အိုးလူတွေကကြည့်တာခန္ဓာနည်းလောက်ကြာတော့မှနိမိရောဖြစ်မှတခါပြန်ဟောအရှင်းပြလိုက်တာဗျာလွယ်အောင်ပြောရင်တရားတစ်ခါဟောပြီးရင်6နှစ်လောက်အိပ်နေလို့ရတယ်ခန္ဓာနည်းမှတခါပြန်ပြန်ဟောရတဲ့ပေါ်သဘောကဒါပဲလေပဲဝိပဿိနဲ့သီခိဘုရားလက်ထက်ကြာတော့အဲဝိပဿိသီခိသီခိနဲ့ဝိသဘုဘုရားလက်ထက်ကြာတော့မရတော့ဘူး6နှစ်တခါဟောကာယကုသနဲ့ကောသကောဘုရားလက်ထက်ကြတော့အာ6နှစ်လောက်က9နှစ်4နှစ်3နှစ်တစ်နှစ်တောင်မခံဘူးတခါဟောရင်တစ်နှစ်ပဲခံတစ်နှစ်တခါဟောရကာသဝဘုရားလက်ထက်ကြတော့6လတခါဖြစ်သွားဘောဓမဗုဒ္ဓလက်ထက်ကြတော့15ရက်တခါတပီးပြီးဘာဆုံးရုပ်ပေါ်တယ်လေဆိုတဲ့အဖြေဟာပရိသတ်သာနားလည်တယ်အဲ့ဒါကိုပဲတေဂါဆရာကြီးများကပွန့်ပွန့်လင်းလင်းပြောလိုက်တော့ရဲရဲတောက်တဲ့မိဘုံကြီးတဲ့ဘုံမှာကြာရှိပွင့်တယ်လို့ပါဒုစရိုက်ဆယ်ပါးစုံကြီးတဲ့ခေကြီးဘောရမမြတ်စွာဘုရားပွင့်လာလို့အဲ့ဒါကိုကမ္ဘာကတယာကလိယုဂေဘုဒ္ဓပါတော်ဟောမဟိစရိယဘုဒ္ဓဝဟမေသေဇာတံတမှုတိတမကရန္တမရဝိန္ဒံလို့ဒီကဆရာကြီးတွေပြောကာဘာကမာယာကလိယုဂေသူရကောင်းတည်းရဆိုးရုပ်ပြည့်ပြားတဲ့ကလိယသုဒ္ဓါကံဆိုကြီးတဲ့မှာဘုဒ္ဓဘာတော်ဘုရားရှင်ကိုရုံးမြွင့်ထုံးဘဝဝိလာယခြင်းသည်ဟုတဝါဟမစ်စေအလျံဟုံဟုံရေးရေးတုံးတဲ့မိဘုံကြီးအလယ်မှာသမှုတိတမကရန္တံပွင့်ချက်တည်းရရှိတဲ့ဘုံမှာကြာပန်းကြီးသည်ဇာယတိယတာပွင့်ထုံးဘဝဘဝိလာယသလိုပဲဧဝမေဝေယောတတပမထာယုတ္တုနိတုသော သာဘကနာယကလိယုဂေသူတော်ကောင်းတရားဆုံးယုတ်ပြည့်ပြားတဲ့ကလိယုကဆိုတဲ့အငြိသေးတွေဆောင်တဲ့ကဘာကြီးတွေပါဘောရဝါရောတရားရှင်ကိုရောမြတ်ပွင့်လို့ရပေါ်ပေါ်ဝင်လာရခြင်းကိုဒါထဘုံကောင်းစွာမသွေပတ်တိုက်ပါပေကောင်းတည်းဘောရမရသောဘုရားရဲ့ပွင့်ရတဲ့ခေတိကလိယုဂကလိယုဂဆိုတာဘာလဲဆိုရင်ဒုစိုက်ဆေပါအညစ်အကြေးတွေပြည့်စုံတဲ့ခေစုံကြီးတဲ့ခေအဲ့ဒီခေဟာဘာနဲ့တူတယ်လဲဆိုရင်ကိုယ်ကဥပမာပြီးတော့အဲ့ဒါအရှိ၄ကြောင်ရှိတဲ့တတဝါဒီ၃ကြောင်ကျိုး၍တစ်ချောင်းသာထောက်တော့သလိုပဲကမ္ဘာလောကရှိတဲ့လူအလုံးကို၄ပုံပုံရင်၃ပုံတရားပြည့်ပြီတဲ့ဘုံမဲ့တရားဆောင်တဲ့ခေအဲဒါကြောင့်ဘောရမဘုရားဟာတန်ခါစည်းဝေးကို15ရက်တစ်ချိန်15ရက်တစ်ချိန်ခေါ်ပြီးတော့ဩဝါဒပါတိမောက်လောက်နဲ့မလုံလောက်တဲ့အတွက်ကြောင့်အာနာပါတိမောက်ကိုပြတော်မူတယ်ဆိုတဲ့အကြောင်းအဲဒါလေးကိုတန်ခါယူပြီးတော့သာသနာတော်အတွက်စပြီးတော့ဘုန်းကြီးတို့ပြောတာခဲ့တဲ့စကားလေးကောင်းပေါ့လေ preservation ထိသိမ်းဆောင်လျှောက်ခြင်းpromotion တိုးတက်အောင်လည်းအလုပ်လုပ်ခြင်း propagation ပြန့်ပွားအောင်လည်းဆောင်ရွက်ခြင်း restoration ကွယ်ရာပြောက်ခါတွေကိုရှားထုတ်နိုင်အောင်ထိုးခြင်းဆိုတဲ့သာသနာ့ပြုလုပ်ငန်းကြီး၄ရာကိုကျိုးပေါင်းအထောက်ကြဖို့အားလုံးကိုတိုက်တွန်းပြီးတော့ဘုန်းကြီးတို့ဩဝါဒပါတိမောအခါတော်နေ့တရားတော်ဆိုတာကိုဤကုန်ချုပ်ပါတယ်ခိုင်အားလုံးသောသူတော်ကောင်းတွေဩဝါဒပါတိမောအနှိမ့်ချုပ်လင်္ကာကလေးများကိုလိုက်ပြီးတော့ဆိုလိုက်ကြမကောင်းမှုများရှောင်ရှားပေခွန်ကောင်းမှုအပေါင်းစုဆောင်ကြပါမိမိစိတ်ရင်းတန်ရှင်းစေရာသုံးပါဘုရားသာသနာမကောင်းမှုများရှောင်ရှားပေခွန်ကောင်းမှုအပေါင်းစုဆောင်ကြပါမိမိစိတ်ရင်းတန်ရှင်းစေရာသုံးပါဘုရားသာသနာမကောင်းမှုများရှောင်ရှားပေခွန်ကောင်းမှုအပေါင်းစုဆောင်ကြပါမိမိစိတ်ရင်းတန်ရှင်းစေရာဒီသုံးပါဘုရားသာသနာဘာဘာဘာဘာအဂရဏံကုသလသုပသံတရာသစိတပရိယောတပနံဣဒံဗုဒ္ဓနာသာဝနံဘာဘာဘာဘာအဂရဏံမကောင်းမှုမှန်သမျှကိုမပြုမလုကြခြင်းမပြုမလုကြရခြင်းဣဒံဤသည်လည်းပဲဗုဒ္ဓနာဘုရားအစူးစူးတို့ဤသာဝနံအဆုံးမတော်ပါပေသည်ကုသလသုပသံတရာကောင်းမှုမှန်သမျှကိုပြည့်စုံအောင်ဆောင်ရခြင်းဧတံဤသည်လည်းဗုဒ္ဓံနှင့်ဘုရားအစူးစူးတို့ရဲ့သာသနာ့အဆုံးမတော်ပါပေသည်။သာသေတပိယောဓပနာမိမိစိတ်ကိုတမထဝိပဿနာဖြင့်တန်ရှင်းအောင်တုတ်သိင်ခြင်းဧတံရဲ့အဆုံးမလည်းပဲဗုဒ္ဓံနှင့်ဘုရားအစူးစူးတို့၏သာသနာ့အဆုံးမတော်ပါပေသည်။ဧတံအကုသို့ကေကုသို့သွင်း၍စေရစေရဤသုံးမျိုးသည်ဗုဒ္ဓံကင်းငါသေတူပွင့်တော်မူကြသည်စူစူထောတာမြတ်ဘုရားတို့၏သာသနာ့လိုရင်းနှုံးပြဆုံးအရာဖြင့်သုံးကြပါစေဆုံးမတော်မူကြပါပေသတည်းအဲအလုံးစုံဣဒံမေပௌညံဗောဓိညာဏတเสยยอขอดูสัญญาเสยยอเสยยอตะบี้ดอดออิ ှိကောင်းလို့သည
်ဟ
ောရဉ္ဉာဤ
အ
ထောက်အပံ့ဖြစ်ပါစေတည
်း
ဤကောင်းမှုသို့တော်ဖို့ကိုကြွားရောက်လာတော့ပရိသတ်ကိုအစပြု၍ဘုံ31ဖြစ်ဖြစ်များစွာဘဒ္ဒဝအနန္တတို့အားအညီအမြဝေဃပါကုန်၏သောတော်များစွာဘဒ္ဒဝတို့သည
်
ဒီကောင်းမှုအဖို့ကိုကြားသိကြ၍အမြရ၍ဝမ်းသာကြသည
်
ချမ်းသာကြသည
်
ဖြစ်ပါစေသော
အမြ